This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်။မြို့သားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ 19.89 MHz ၊ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပါရှင်။မင်္ဂလာအပေါင်းနဲ့ဖြည့်ဆုံကြပါစေ။အခုချိန်ကစပြီးရေဒီယိုအန်ယူဂျီအစီအစဉ်လေးကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘီဆရာနာရှင်ဘီတို့မှကင်းဝေးပြီးကုစိတ်နှပါဘီကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်မင်္ဂလာညချမ်းပါခင်ဗျာအခုချိန်ကစပြီးရေဒီယို NUG ညပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ31ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပြမဆုံးတစ်ပုတ်အနေနဲ့မြိုင်းနယ်အနောက်ချမ်းကအောင်စံတက္ကသိုလ်ကိုစစ်တပ်ကဘုံကျဲတိုက်ခိုက်တဲ့အတွက်ကျောင်းသူတအူးသေဆုံးပြီး6ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်မကွေးတိုင်းမြိုင်းမြို့နယ်အနောက်ချမ်းမှာရှိတဲ့အောင်စံတက္ကသိုလ်ကိုအကြမ်းဖက်စစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်ကျောင်းသူတအူးသေဆုံးပြီးကျောင်းသားတွေအပါအဝင်6ဦးဒဏ်ရာရသွားတယ်လို့ဒေတာတွင်းသတင်းကဆိုထားပါတယ်ဇန်နဝါရီလ30ရက်နေ့မနက်အစောပိုင်းဖြစ်တဲ့မနက်7နာရီခွဲအကျော်မှာအကြမ်းဖက်စစ်တပ်ကဂျက်ဖိုက်တာ2စင်းနဲ့တိုက်ခိုက်ခဲ့တာကြောင့်အရသာပြည်သူ3ဦးဒဏ်ရာရသွားတယ်လို့ We Left မြိုင်ကဖော်ပြထားပါတယ်ဒါအပြင်မကွေးလေတက်ကတက်လာတဲ့ဂျက်ဖိုက်တာ2စင်းနဲ့တတဦးလေတက်ကတက်လာတဲ့ဂျက်ဖိုက်တာ2စင်းစုစုပေါင်းဂျက်ဖိုက်တာ3စင်းကလည်းအောင်စံတက်ကသူကိုအဲ့ဒီနေ့ညနေ9နာရီခွဲအချိန်မှာလေကြောင်းကနေထပ်မံတိုက်ခိုက်ခဲ့တဲ့အတွက် CDM ကျောင်းသူတဦးတည်ဆုံးခဲ့ရတယ်လို့သိရပါတယ်ဇန်နဝါရီလ29ရက်နေ့ညတကောင်ရံအချိန်ကလည်းတိုက်ခိုက်ခံရမှုမှာကျောင်းသူတဦးကျောင်းသားတဦးနဲ့ဈေးတည်နှစ်ဦးထိခိုက်ဒဏ်ရာရခဲ့ပြီးတော့ဇန်နဝါရီလ30ရက်နေ့ညနေ9နာရီခွဲအချိန်မှာတိုက်ခိုက်ခံရမှုကတော့ကံကောမျိုးနေကနေကျောင်းလာတက်တဲ့ကျောင်းသူတဦးတည်ဆုံးခဲ့ပြီးတော့ကျောင်းသူတဦးနဲ့ကျောင်းဆရာတဦးထိခိုက်ဒဏ်ရာတွေရရှိခဲ့တယ်လို့မြိုင် Intelligence Group ကရဲဘော်မြိုင်ကြီးကလည်းဒေတာတွင်းသတင်းတွေကိုပြောပြထားပါတယ်ဒီနေ့ဇန်နဝါရီလ31ရက်နေ့မနက်10နာရီလောက်မှာလေစစ်ကောင်စီဘက်ကကင်းထောက် drone တွေတက္ကသိုလ်ဘက်ကိုဇက်တိုက်ဝဲနေတယ်လို့မြိုင်နယ်အရှိချမ်းနဲ့ပခုတ်ကူမြို့ဘက်ကနေလေမြိုင်နယ်တဲကိုအင်အားတရာခန်းနဲ့စစ်ကြောင်းထိုးနေတယ်လို့သိရပါတယ်ခင်ဗျာဆလဘီ86နှစ်မြောက်ကရင်တော်လန်ရီနေ့အခမ်းအနားကျင်းပရာစီအေးပြခွင်ကိုစစ်တပ်ကကာမီကာစီ drone နှစ်စင်းနဲ့တိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်ကရင်မျိုးသားအစည်းအရုံး KNU ဘဝဌာနချုပ်မှရှိရာတက်မဟာခုနှစ်မှရှိတဲ့စီရေးပြကွင်းမှာကျင်းပနေတဲ့86နှစ်မြောက်ကရင်တော်လှန်ရေးနေ့အခမ်းအနားကိုအကြမ်းဖက်စစ်တပ်ကာမီကာစီ drone နှစ်စင်းနဲ့လာရောက်တိုက်ခိုက်ခဲ့တယ်လို့ KNU သတင်းရင်းမြစ်တွေနဲ့ဒေသသတင်းရင်းမြစ်တွေကပြောပါရီဒီကနေ့ဇန်နဝါရီလ31ရက်နေ့မနက်ပိုင်းမှာ KNU ဌာနချုပ်မှရှိတဲ့စီရေးပြကွင်းကိုကာမီကာစီ drone နှစ်စင်းနဲ့တိုက်ခိုက်ခဲ့တယ်လို့စစ်လော်ဘီ channel တွေကလည်းဖော်ပြခဲ့ကြပါရီကရင်သတင်းဌာနတစ်ခုဖြစ်တဲ့ KN Information Center KIC ကကရင်အမျိုးသားအစည်းအရုံး KNU ဘဟုဌာနချုပ်စီရေးပြခွင့်အနီးဒီကနေ့မနက်9နာရီခွဲကျော်မှာကာမီကာစီအသေးခံ drone နှစ်စင်းနဲ့တိုက်ခိုက်ခံရပြီးတော့အရက်သားတအူးတန်ရရသွားတယ်လို့အသိပေးထားပါတယ်အခုလိုတိုက်ခိုက်ခံလိုက်ရတဲ့အတွက်အဆောင်တစ်ခုနဲ့ကားတစ်စီးပျက်စီးကလူတအူးတန်ရရသွားတယ်လို့လည်းဆိုထားပါတယ်ဒီနေ့ကြာရောက်တဲ့86နှစ်မြောက်ကရင်တော်လှန်ရေးနေ့အခမ်းအနားကိုမကြာသေးခင်ကပြန်လည်သိမ့်ပတ်ရရှိထားတဲ့မာနေပလောမှာကျင်းပခဲ့တာဖြစ်ပြီးတော့ KNU စစ်ဘက်နဲ့အရက်ဘက်ထိပ်ပိုင်းကောင်းဆောင်တွေတက်ရောက်ခဲ့ကြတယ်လို့သိရပါတယ်။ဒါဟာ KNU အနေနဲ့မာနေပလောမှာနှစ်ပေါင်း30ကြာမှကရင်တော်လှန်ရေးအခမ်းအနားကိုပထမဆုံးအကြိမ်ကျင်းပနိုင်ခဲ့တာပဲဖြစ်ပါတယ်။ဒါအပြင်86နှစ်မြောက်ကရင်တော်လှန်ရေးနေ့အခမ်းအနားတွေကိုလုံခြုံရေးအခြေအနေပေါ်မူတည်ပြီးတော့သက်ဆိုင်ရာနေရာအသီးသီးမှာလည်းကျင်းပခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာ။ဆလဘီယောကာခွေရေး drone တက်ခွေစခန်းလေကြောင်းတိုက်ခိုက်ခံရပြီးတော့အကျဉ်းသားတအူးတန်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။
မကွေးတိုင်းရောဒေသအခြေဆိုင်ရောကာကွယ်ရေးတပ် YDF ရဲ့ drone တပ်ခွဲစခန်းတစ်ခုကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်အကျဉ်းသားတအူပြင်းထန်ဒဏ်ရာရပြီးတော့စစ်သုံးပစ္စည်းအချို့ပျက်စီးသွားတယ်လို့ YDF ကမနေ့ကဇန်နဝါရီလ30ရက်နေ့ညပိုင်းမှာထုတ်ပြန်ထားပါတယ်ဇန်နဝါရီလ29ရက်နေ့ည9နာရီကျော်အချိန်မှာရောကာကွယ်ရေးတပ် YDF drone တပ်ခွဲစခန်းတစ်ခုကိုနေပြည်တော်အီလာလီတက်ကတက်လာတဲ့ Jeff တိုက်လေရင်ကပေါင250ဘုံတစ်လုံးကျေးချခဲ့ပြီးတော့ည12နာရီ15မိနစ်ခန့်မှာနောက်ထပ်ပေါင250ဘုံ4လုံးထပ်မံကျေးချတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။လေကြောင်းတိုက်ခိုက်ခံရမှုကြောင့် drone တပ်စခန်းမှာရှိတဲ့စစ်သုံးပစ္စည်းအချို့ထိခိုက်ပျက်စီးခဲ့တယ်လို့အသိပေးထားပေမယ့်အသေးစိတ်အချက်လက်တွေကိုတော့အသိပေးဖော်ပြမထားပါဘူး။ဒီတိုက်ခိုက်မှုမှာဖျားအလှူငွေပုံဖောက်ထွင်းမှုကြောင့်ဖန်စီထိမ့်သိမ်းထားတဲ့အကျဉ်းသားတအူပြင်းထန်ဒဏ်ရာရသွားတယ်လို့လည်းသိရပါဗျ။စစ်ကောင်စီဟာတိုက်ပွဲဖြစ်တာမရှိဘဲကံကောမျိုးနဲ့အခြေဆိုင် YDF စခန်းနေရာကိုလေကြောင်းကနေတိုက်ခိုက်လာတာဖြစ်တဲ့အတွက်ရောနေအတွင်းကပြည်သူလူထုအနေနဲ့လေကြောင်းအန်တီကိုအထူးဂရုစိုက်ကြဖို့ YDF ကအသိပေးထားပြီးတော့ကရုတ်ချင်းတွေတူးထားဖို့လုံခြုံမဲ့နေရာတွေကိုကြိုတင်ရှာဖွေထားကြဖို့တတိပေးထားပါတယ်။ဆီယာနာရှင်အဆက်ဆက်အာနာမစွန့်လို့ရရေးပြည်သူများအပေါ်ရက်ဆက်ရုံမှကြားဖို့လက်တော့နေမှာမဟုတ်တဲ့အတွက်တော်လိုင်းအဖွဲ့တွေရဲ့သတိပေးချက်တွေကိုအလေးထားလိုက်နာကြဖို့တိုက်တွန်းထားပါတယ်။ရောဒီတာကာကွယ်ရေးတပ် YDF အနေနဲ့စစ်ရှိန်မြင့်တင်ပြီးတော့မကြာမီတိုက်ပွဲတွေပေါ်ဆောင်သွားမယ်လို့ဇန်နဝါရီလ29ရက်နေ့ကအသိပေးချက်ထုတ်ပြန်ထားပြီးတံပိုးကြီးပစ္စည်းတွေကိုတေချာစွာသိမ်းထားဖို့နဲ့စစ်စင်ရေးကာလအတွင်းအခက်အခဲတွေမကြုံစေဖို့ရိတ်ခါနဲ့စည်းဝါးတွေကြိုတင်ပြင်ဆင်ထားကြဖို့လည်းအသိပေးထားပါတယ်။ YDF ဟာချင်းညီနောင်ရခိုင်တပ်တော် AA တို့နဲ့အတူချင်းပြည်နယ်အတွင်းကမြို့သိမ်းတိုက်ပွဲတွေမှာပါဝင်ခဲ့တဲ့တော်လည်းတက်ဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးစိတ်ဖြူနယ်အတွင်းစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ကပြည်သူပိုင်အိမ်တွေကိုဖျက်ဆီးခဲ့တာကြောင့်ဆိုင်ကယ်နှစ်စီးနဲ့ကားဝက်လျှော်မိလောင်ပျက်စီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်မကွေးတိုင်းပခုတ်ကူခရိုင်စိတ်ဖြူမြို့နယ်ရွှေဘိုးကျွန်းကျေးရွာစာတင်ကျောင်းမှာစခန်းချရက်နေတဲ့အင်အား40ဦးပါစစ်ကြောင်းဟာပြည်သူပိုင်အိမ်တွေကိုဖျက်ဆီးခဲ့တာကြောင့်ဆိုင်ကယ်နှစ်စီးနဲ့ကားဝက်လျှော်မိလောင်ပျက်စီးခဲ့ရတယ်လို့စိတ်ဖြူမြောက်ပိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြောပြထားပါတယ်အဲ့ဒီစစ်ကြောင်းဟာမနေ့ကဇန်နဝါရီလ30ရက်နေ့မှာကြောက်ကြီးနဲ့ညောင်ခွေးဝကြေးရွာတို့ကိုစစ်ကြောင်းထိုးဝင်ရောက်လာခဲ့ပြီးတော့ညောင်ခွေးဝကြေးရွာကပြည်သူပိုင်ဈေးဆိုင်တွေနဲ့လူနေအိမ်တွေကိုဝင်ရောက်မှွေနှောက်ဖျက်ဆီးကဆိုင်ကယ်နှစ်စီးနဲ့ကားဝက်လျှော်တစ်ခုကိုမိရှို့ဖျက်ဆီးသွားတယ်လို့ဆိုပါတယ်ကြောက်ကြီးနဲ့ညောင်ခွေးဝကြေးရွာတို့ကိုစစ်ကြောင်းထိုးလာတဲ့အတန်းဘက်စစ်တပ်စစ်ကြောင်းနဲ့တော်လန်ရေးတပ်တွေညောင်ခွေးဝကြေးရွာတောင်ဘက်ဖျားကုန်းအနီးမှာထိတွေ့ပစ်ခတ်မှုရှိခဲ့တယ်လို့လည်းသိရပါတယ်။ညောင်ခွေးဝကြေးရွာကပြည်သူပိုင်ပစ္စည်းတွေကိုဖျက်ဆီးသွားတဲ့အကြမ်းဖက်စစ်ကြောင်းဟာတောင်ပြူရွာနဲ့ရှားတော်ရွာတို့ကိုဖျက်ပြီးတော့ညနေပိုင်းမှာကပ္ပစ22ဂိတ်ထဲကိုဝင်သွားတယ်လို့လည်းစိတ်ဖြူမြောက်ပိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကအသိပေးထားပါတယ်။အဲ့ဒီစစ်ကြောင်းဟာရွာတွေထဲမှာဝင်ခင်တနက်တွေပစ်ပေါက်တာလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်တာတွေကြောင့်အဲ့ဒီကြေးရွာတွေကအရက်သားပြည်သူ 9,000 ကျော်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီမြောက်ကလာပါမြို့နယ်ထောင်ဘက်ရက်ကွက်အုတ်ချုပ်ရည်မှုရုံးကိုဖောက်ခွဲတိုက်ခိုက်မှု2ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းမြောက်ကလာပါမြို့နယ်ဒေကပြည်သူပိုင်မီတာခွင်းမြေခွက်တွေအပါအဝင်ကြောက်ကဘာနဲ့ဆက်ဆက်နေတဲ့မြေခွက်တွေကိုအကြမ်းဖက်စစ်တပ်ပေါင်းပြီးတော့အယောင်ဝယ်လုပ်နေတဲ့ထောင်ဘက်ရက်ကွက်အုတ်ချုပ်ရည်မှုရုံးကိုဖောက်ခွဲတိုက်ခိုက်ခဲ့ရမှာ2ဦးဒဏ်ရာရသွားတယ်လို့မြောက်ကလာပါမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဆိုပါတယ်။အကြမ်းဖက်စစ်တပ်နဲ့ပေါင်းပြီးတော့ပြည်သူပိုင်မြေခွက်တွေကိုရောင်းစားနေတယ်လို့ဒေသနေပြည်သူတွေကတိုင်ကြားတာတွေများလာတဲ့အတွက်ကြောင့်မြောက်ကလာပါမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကမနေ့ကဇန်နဝါရီလ30ရက်နေ့ညပိုင်းမှာဖောက်ခွေးတိုက်ခိုက်ခဲ့တာလို့သိရပါတယ်။လက်ပစ်ပုံရောအဝေးထိန်းမိုင်းနဲ့ပါဖောက်ခွေးတိုက်ခိုက်ခဲ့တာဖြစ်တဲ့အတွက်နှစ်ဦးထိခိုက်ဒဏ်ရာရသွားပြီးတော့နောက်ဆက်တွဲအခြေအနေတွေကိုဆက်လက်စုံစမ်းနေတယ်လို့မြောက်ကလာပါမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတအူးကပြောပြထားပါတယ်။မီတာမြေနဲ့ချောင်းအင်ကန်ဆက်မြေခွက်တွေဟာပြည်သူပိုင်မြေနေရာဖြစ်တဲ့အတွက်ကြောင့်တော်လန်ကြီးအလွန်ကာလမှာပြန်လည်သိမ်းဆည်းသွားမှာဖြစ်တယ်လို့လက်ဝယ်ထားရှိသူတွေကိုမြောက်ကလာပါပကဖာကအသိပေးထားပါတယ်။ရန်ကုန်တိုင်းစစ်ဒေသမှူးတပ်မ2နီးဗျူဟာ3ကဗျူဟာမူဘုံမူကြီးထွန်းထွန်းဝင်မြောက်ကလာပါမြို့နယ်အုတ်ချုပ်ရည်မှုနဲ့မြို့နယ်စီမံအုတ်ချုပ်ရည်အဖွဲ့ဝင်တဲ့ဘုံမူချမ်းမြေဝင်းတို့ကိုကြက်သိန်း100စီပေးပြီးတော့မြောက်ကလာပါမြို့နယ်ထောင်ဘက်ရက်ကွက်ဥက္ကဋ္ဌအောင်မြင့်ကျော်နဲ့အဖွဲ့ကရောင်းချနေတယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နဲ့မင်းတီရန်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
အခု ခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုပူပူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ31ရက်နေ့ရေဒီယို NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုစတင်တင်ဆက်ပေးပါမယ်ရှင်။ကျမကတော့ပူပူပါ။ထမအူစွာ86နှစ်မြောက်ကင်းတော်လိုင်းနေသူကာကွယ်ရေးဝန်ကြီးဌာနမှသဝင်လွှာပေးပို့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ဇန်နဝါရီလ31ရက်နေ့ယနေ့ကြာရောက်တဲ့86နှစ်မြောက်ကင်းတော်လိုင်းနေသူသဝင်လွှာပေးပို့ခင်ရတဲ့အတွက်အထူးဂုဏ်ယူဝမ်းမြောက်ကြောင်းဖော်ပြအပ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနသဝင်လွှာပေးပို့ခဲ့ပါတယ်။ကင်းတော်လိုင်းအတွက်ဘဝနဲ့အသက်ကိုယင်းဤပေးဆက်ခဲ့သောကင်းအာဇာနည်ညီအကိုမောင်နှမများကိုမှတ်တမ်းတင်လေးပြုဥညွတ်အပ်ပြီးယနေ့မြမနေဦးတော်လန်ရေးတွင်အကရင်အမျိုးသားအစည်းယုံ KNU ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL သည်ဘဝတူတော်လန်ရေးအဖွဲ့အစည်းများနှင့်လက်တွဲညီညွတ်စွာရှေ့တန်းမှဥဆောင်ပါဝင်နေသည်ကိုလေးစားအသိမဲ့ပြွက်တယ်လို့ဆိုပါရယ်အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနအနေဖြင့်ကရင်ညီကိုမောင်နှမများအပါအဝင်တနိုင်ငံလုံးရှိလူမျိုးစုံသွေးချင်းညီကိုမောင်နှမအလုံးနှင့်စီးလုံးညီညွတ်စွာဆရာနာရှင်စနစ်ချုပ်ငင်းရေးဖက်ဒရယ်ဒီမိုကရေစီပြောင်းစုတည်ဆောက်ရေးလုပ်ငန်းများတွင်လက်တွဲညီညီပူးပေါင်းဆောင်ရွက်သွားမည်ဖြစ်ကြောင်းကတိပြုရင်းမင်္ဂလာရှိသောနေ့မြတ်တွင်ဤသဝင်လွာကိုညီရင်းအကိုစိတ်တက်ဖြင့်ပြပို့အပ်တယ်လို့ဖော်ပြထားပါတယ်ရှင်။အခုဆက်လက်ပြီးတော့မြန်မာပြည်သူတွေနဲ့မြန်မာပြည်ရဲ့အနာဂတ်ကိုကဲတင်ပေးကြဖို့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကိုတာမတ်တီဥကြုံမုံထုံတောင်းဆိုတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ဇန်နဝါရီလ30ရက်နေ့ကုလသမဂ္ဂလုံခြုံရေးကောင်စီ၏မြန်မာအရေးတကပိတ်ဆွေးနွေးပွဲတရက်ကျင်းပအပြီးတရင်စာရှင်းလင်းပွဲမှာတာမတ်တီဥကြုံမုံထုံမှအခုလိုတောင်းဆိုလိုက်ပါတယ်။မြန်မာပြည်သူတွေနဲ့မြန်မာပြည်ရဲ့အနာဂတ်ကိုကဲတင်ပေးကြဖို့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကိုကျွန်တော်ထပ်မံတောင်းဆိုခြင်းပါတယ်။စစ်ကောင်စီစီစဉ်နေတဲ့အတူရောင်ရွေးကောက်ပွဲကိုလက်မခံပါနဲ့။စစ်ကောင်စီလက်ထက်လက်နက်တွေမရရှိအောင်ပိတ်ပင်တားဆီးပေးပါလို့တာမတ်တီကပြောပါတယ်။ဒါအပြင်လေရင်စီနဲ့အရက်ဘတ်စစ်ဘတ်နှမျိုးသုံးနိုင်တဲ့ပစ္စည်းတွေစစ်ကောင်စီထံမရောက်အောင်တားမြစ်ပေးဖို့ကိုတာမတ်တီကထပ်လောင်းပြောကြားခဲ့ပါတယ်။ကုလသမဂ္ဂပြည်ထောင်လက်ထောက်အမြဲတမ်းကိုယ်စားလှယ်ဂျိမ်းစ်ကာရီယူကီနဲ့အတူပူရဲတင်ပတဲ့သတင်းစာရှင်းလင်းပွဲမှာတာမတ်တီဦးတော်မိုးထွန်းကရှင်းလင်းပြောကြားခဲ့တာဖြစ်ပါတယ်ရှင်။ရွေးကောက်ပွဲကျင်းပပြီးစစ်တပ်ကကြီးစိုးနိုင်အောင်ကြိုးပမ်းနေတာကိုစန့်ကြရမယ်လို့ KNU ဥက္ကဋ္ဌပြောတဲ့သတင်းကိုတင်ဆက်ပေးပါဦးမယ်။အာဏာသိမ်းစစ်ကောင်စီအနေနဲ့ရွေးကောက်ပွဲကျင်းပပြီးစစ်တပ်ကကြီးစိုးနိုင်အောင်ကြိုးပမ်းနေတာတွေကိုစန့်ကြရမယ်လို့ KNU ဥက္ကဋ္ဌဗဒိုစောကွယ်ထူဝင်းကပြောကြားလိုက်ပါတယ်။အတန်းဖက်စစ်တပ်ဟာပြည်သူလူထုဒုက္ခဆင်းရဲတွေရောက်နေတာစက်ကျင်တွန်းလှန်သူတွေများလာတာတွေကိုဂရုမစိုက်ပဲနှီးမှန်လမ်းမှန်ဖြည့်ရှင်းတာရှိတဲ့အပြင်စစ်တပ်ကအမြဲတမ်းကြီးစိုးနိုင်အောင်ကြိုးပမ်းနေတာတွေကိုစန့်ကျင်မှု KNU ဥက္ကဋ္ဌကပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဆရာနာရှင်တွေဟာမြန်မာနိုင်ငံကိုဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဖြစ်တည်ဆောက်လို့စိတ်မရှိတဲ့အပြင်အာဏာနဲ့အကျိုးစီးပွားကိုနည်းနည်းမှအထီမခံပဲ2008ဖွဲ့စည်းပုံအခြေခံဥပဒေကိုဆက်လက်ကိုင်ဆွဲနေစေလို့အသိပေးထားပါတယ်။အာဏာကိုခိုင်ခိုင်မာမာနဲ့ရေရှည်ချုပ်ကိုင်နိုင်ဖို့တနိုင်ငံလုံးရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတာဟာနိုင်ငံတကာအမြင်မှာတရားဝင်အစိုးရအနေနဲ့အတိမတ်ပြုခံနိုင်ဖို့အတွက်လို့ဆိုပါရယ်ဒီလိုပြင်းစစ်ဆောင်ရွက်နေတာတွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေတည်တပ်နေဖို့နဲ့စစ်တပ်ကြီးစိုးမှုအမြဲတမ်းရရှိနေဖို့ဖြစ်ပါတယ်ဒါကိုကျွန်တော်တို့လက်မခံပါဘူးကျွန်တော်တို့အားလုံးအတူတကွစန့်ကြရမှာဖြစ်ပါတယ်လို့ KNU ဥက္ကဋ္ဌကပြောပါရယ်လက်ရှိမှာပြည်သူ့ကာကွယ်ရေးတပ် PDF တွေဟာအသွင်သဏ္ဍာန်အမျိုးမျိုးနဲ့လက်နက်ကင်တော်လှန်ရေးတိုက်ပွဲဆင်နွှဲနေကြပြီဖြစ်တဲ့အတွက်စစ်ပွဲတွေဟာမြို့ကြီးပြကြီးတွေအပါအဝင်နိုင်ငံတနက်တလျာမှာဖြစ်ပွားနေတယ်လို့လည်းအသိပေးသွားပါတယ်။ဆရာနာရှင်တွေကသူတို့အာဏာတည်မြဲရေးအတွက်လှုပ်ဆောင်နေပေမယ့်အောက်ခြေအဆင့်စစ်ကောင်စီတပ်ဖွဲ့ဝင်ဒေသမကအရာရှိတွေပါစစ်မြေပြင်မှာစစ်တုံးမှန်အဖြစ်လက်ရဖမ်းဆီးခံနေရပြီးတိုက်ပွဲဝင်လို့စိတ်ပျောက်ဆုံးနေတဲ့အချိန်လည်းဖြစ်ပါတယ်။ဒီကနေ့ဇန်နဝါရီလ31ရက်နေ့ဟာကရင်အမျိုးသားတော်လှန်ရေး86နှစ်မြောက်နေ့ဖြစ်ပြီးနှစ်ပေါင်း30ကျော်ကြာမှမာနယ်ပလောမှာကရင်မျိုးသားတော်လန်ရင်နေကျင်းပနိုင်ခဲ့တာလို့သိရပါတယ်ရှင
်။အခုဆက်လက်ပြီးတော့စစ်စည်းကမ်းကောင်းမွန်တဲ့တပ်ကသာလူထုအတွက်အောင်ပွဲကိုအမြန်ဆုံးဆုတ်ခူးနိုင်မှာဖြစ်တယ်လို့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။စစ်စည်းကမ်းကောင်းမွန်တဲ့တပ်ကသာလူထုအတွက်အောင်ပွဲကိုအမြန်ဆုံးဆုတ်ခူးနိုင်မှာဖြစ်တယ်လို့ဇန်နဝါရီလ31ရက်မှာစီရေးသတင်းများကိုတုံ့တက်ဖော်ပြနေတဲ့ PDF Insight ကဆိုပါတယ်။အခုဆိုပြည်သူ့ကာကွယ်တပ်မတော်နဲ့ပကဖတွေဖွဲ့စည်းထူထောင်တာ၃နှစ်ကြာလာပြီးတဲ့နောက်မှာလေးကျင့်သားပြေဝပြီးစစ်ပုံကြတဲ့တပ်တွေအဖြစ်ပုံပေါ်လာပြီးဖြစ်ပါတယ်။ဆက်လက်ပြီးလဲကြစ်လစ်ပြီးတပ်စင်ထောက်ပံ့မှုကောင်းမွန်တဲ့ PDF တွေကိုအလုံးရင်းနဲ့မွေးထုတ်ပေးဖို့လိုအပ်တယ်လို့လေးကျင့်သားပြေဝပြီးစစ်စည်းကမ်းကောင်းမွန်တဲ့တပ်ကသာလူထုအတွက်အောင်ပွဲကိုအမြန်ဆုံးဆုခုနိုင်မှာဖြစ်ပါတယ်လို့ဆိုပါတယ်။လက်ရှိမှာပြည်သူ့ကာကွယ်တပ်ဖွဲ့ဝင်အင်အားသိမ်းတဲ့ချီရှိနေပြီးဖြစ်ပါတယ်ရှင်။
အခုနောက်ဆုံးအနေနဲ့မြန်မာပြည်စစ်အာဏာသိမ်းခြင်းလေးနှစ်ပြည့်အီတလီနိုင်ငံမီလန်မှာမြန်မာအင်အားစုများဆန္ဒပြမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။မြန်မာပြည်စစ်အာဏာသိမ်းခြင်းလေးနှစ်ပြည့်အီတလီနိုင်ငံမီလန်မှာမြန်မာအင်အားစုများဆန္ဒပြမယ်လို့သိရပါတယ်။စစ်အာဏာသိမ်းခြင်းလေးနှစ်ကြာလဲသွေးမအေးသောမြန်မာလူထုနေဦးတော်လှန်ရေးသည်အာဏာရှင်စနစ်ကျဆုံးသည့်အထိဆက်လက်တော်လှန်ကြမယ်လို့အီတလီရောက်မြန်မာအင်အားစုကဆိုပါတယ်။ဖေဖော်ဝါရီလ၁ရက်နေ့မီလန်မြို့ Via Santa Sofia 73တို့အီတလီရှိမြန်မာပြည်ပွားမိသားစုများလာရောက်ကြရန်ဖိတ်ခေါ်ထားပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်မင်းတီဟန်နဲ့ကိုခန်းတို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။ဖေဖော်ဝါရီလ၁ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းအလဲပိုင်းနဲ့တောင်ပိုင်းဒေသများတွင်ရှင်းမြောက်ဘက်မှလေများတိုက်ခတ်လာနိုင်ပြီးမြဝချုံမော်နဲ့ရခိုင်ကယူရန်ဘတ်တွင်လည်းရှစ်တောင်ဘက်မှလေများတိုက်ခတ်လာနိုင်ပါတယ်မြန်မာနိုင်ငံထပ်ပိုင်းအလဲပိုင်းနဲ့အရှေ့ပိုင်းတို့တွင်ညပူချိန်များဆက်လက်ရော့ကျလာနိုင်ပြီးအနည်းငယ်အေးအေးပူလာနိုင်ပါတယ်ဘင်္ဂလားပင်လယ်အခြေအနေမှာဘင်္ဂလားပင်လယ်နောက်တောင်ပိုင်းတွင်တိမ်ထူထက်နိုင်ပြီးစကိုင်းတိုင်းအနောက်မြောက်ပိုင်းရခိုင်ပြည်နယ်ပဲခူးတိုင်းရန်ကုန်တိုင်းမွန်ပြည်နယ်တနင်္သာရီတိုင်းနဲ့ကချင်ပြည်နယ်မြောက်ဖြားပိုင်းတို့တွင်တိမ်အနည်းငယ်ဖြစ်ထွန်းနိုင်ပါတယ်မိုးအခြေအနေမှာတပြည်လုံးတွင်အများအားဖြင့်သားရနိုင်ပါတယ်ကချင်ပြည်နယ်မြောက်ပိုင်းတွင်နေရာကျဲကျဲနှင်းမိုးရွာသွန်းနိုင်ပါတယ်ပင်လယ်ပြင်အခြေအနေမှာရခိုင်ကဲယူရန် ARD တိုင်းရန်ကုန်တိုင်းမုဒမာကွေးနဲ့တနင်္သာရီကဲယူရန်တို့တွင်လေသည့်တနင်္ဂနွေ9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနည်းငယ်ရှိနိုင်ပါတယ်ရှင
် Radio NUG မှဆက်လက်အသံလွှင့်နေပါတယ်အောင်နေမျိုးတင်ဆက်ထားတဲ့တက်ပြတ်သွားပြီဖိုးတက်ပူရေးဆိုတဲ့အပိုင်း54သရောစာကဏ္ဍကိုနားဆင်ရမှာဖြစ်ပါရယ်ခင်ဗျာ
ဖိုးတက်ပူကျင်ဆိုးကစစ်သားရှုံးတာဟန်ကတော့မပြတ်သေးဘူးအန်ကူကိုလည်းမသားရုပ်ကိုဖုံးအုပ်ချင်နေသေးတာဗျပြောရရင်သေးတာသေးဤပန်းကမရက်နိုင်ဘူးဖြစ်နေတဲ့သဘောငယ်ကအတန်းထဲမှာဤခိုးပေါပြီးခက်တီတီနဲ့မသိချင်အောင်စောင်းနေတဲ့အကွက်တွေသူ့အကွက်ကဘေးကကောင်တွေကသာဤစုံနှံလို့ပြဿနာတွေရှာနေပြီးတကယ်ပေါက်တဲ့ကောင်ကနှာခေါင်းပိတ်နေတယ်လို့လို့နှာစီးနေတယ်လို့လို့ဘာအနံ့မှမရတယ်လို့လို့အထာမျိုးနဲ့ဖြစ်ပုံကမြင်သာအောင်ရှင်းရှင်းပြောရရင်တော့အယူမှချီးပန်းနေချင်းမီဝိုင်းခံနေရတာပဲဗျာသူဖြစ်ကကိုလည်းကြည်လေ DSA ကိုနေပြီးတော့ရွှေ့မဲ့ကိစ္စတာစဉ်းစားစရာပဲလမ်းများအလုံးနေပြီးတော့သူ့ဆိုတာမျိုးကိုဗိုလ်တပ်ဘူးကျင်ဆိုးကမြန်အရင်လက်ဦးအောင်လှုပ်ပြနေသလားမသိဒါလည်းသူ့အတွေးကိုဗျာစဉ်းစားကြည့်တော့နေကြစည်းလောက်တော့မှဒင်းအောင်တော့ကအဆန်မကြီးတဲ့သူပါလားသူကတော့သူ့ကိုသူလဲလာပြီးထင်းနေတာလဲတာလဲတာတပတ်မပြည့်ဘူးဆိုတဲ့အကောင်မျိုးဒီကတော့ခွေးမျိုးဆက်ထုတ်ကုန်ဖြစ်တဲ့မေမျိုးသုံးဟုတ်ပြင်ဦးလွင်မလုံးကြုံတော့ဘူးလေဖွင့်ဝဲတွေသွားရတာလဲတင်းမှာလန်ခီးကမလုံးကြုံဆိုတော့ပြောရရင်ခွေးမျိုးဆက်ကုန်ချမ်းကလည်းမပြည့်စည်ရလေအောင်သူလဲကြောမလုံးနဲ့နေပြီးတော့အပြင်မထွက်ရလေအောင်ကြံတာနဲ့တူပါတယ်ဒါကြောင့်ကျွန်တော်ပြောပါတယ်အယူမှချီးပန်းနေခြင်းမိဝမ်းခံနေရတဲ့အဖြစ်ကိုသူဖြစ်နေဒါတော့တင်းကရှိတဲ့ချင်းလေးဆိုပြီးတော့ရန်သူတွေသာဝိုင်းနေချင်းရှင်ပြန်ရင်ဆိုင်ရှုံးနေရမလားချီရီဆိုတဲ့စာသားလိုမျိုးရုရှားနဲ့ဇီယုတ်စီကိုပြစ်ကတ်တော့တာပဲဟိုကလည်းသဘောတွေ့မနှောခွေပြီးစီမပါပဲအစိမ့်တုတ်တော့တာပဲဗျာတင်းတို့ကဘသူတည်တည်ငတိမိုင်းပြီးရောဆိုတဲ့ဂျိုပဲချင်းပလူးကြတဲ့အုပ်စုကိုစကပုံတော့ရှိပါသေးတယ်ဂျိုကုန်းရှိရဂျိုတော်မလာဘူးဆိုတာမျိုးပေါ့ဇီယုတ်ကိုပြစ်ကတ်ပြီးရုရှားကိုပြန်ပေးဖို့တစ်ဖက်လက်နဲ့ပြောခိုင်းနေတဲ့အဖြစ်ကလည်းပြန်မြင်အောင်လေးတဲ့ရွဲကုံတဲ့ဇက်တော်တဲကတွတ်တွတ်ခအောင်ယူသွားတဲ့ဒေဝရလောင်းရဲ့ရွဲကုံတဲ့လူပေါ့ဗျာသူဆုံးရှုံးနေမြေတွေကိုပထွေးစီသွားပြီးတော့မပေးပေးပေးပေးပေးငါရွှေပေးဆိုတဲ့ဆိုမျိုးအဖြစ်မျိုးနဲ့အရှုံးသမားဆုံးပါသွားတဲ့ဇက်နာတွေသွားခင်းပြနေတာအဲမှာပဲစီယုတ်ကလည်းဘူတပ်ပူကျင်ဆိုးကိုနှစ်ကူအံမောင်းအဖြစ်နဲ့အန်ကုံဘွားကိုလိုင်းပြောင်းပေးလိုက်တော့တာဘူတပ်ပူကျင်ဆိုးဘွားကကိုကလည်းပေးရသေးအမ်းရသေးတယ်ကိုကလည်းကိုအောင်သေးတယ်ဆိုတဲ့အဖြစ်မျိုးဖြစ်နေတယ်အရှုံးသမားအမုံသမားဘဝနဲ့ဖြစ်နေရအယူလက်ဓာတ်အပ်ပေးလိုက်မိတယ်လို့ဖြစ်နေပြီဆိုတာတော့စီလောက်ကမသိတာခက်တယ်ကျွန်တော်ကလည်းပြောရရင်ပြည်တွင်းမှာမီးမမှန်တဲ့သတင်းပေါ်တာဆွဲကြတဲ့သတင်းစစ်မှုထမ်းမှုအိမ်ထိစင့်ခေါ်စာရောက်လာတဲ့သတင်းတွေပုံချက်ခံရလို့သိဆုံးသွားကြတဲ့သတင်းတွေအပြင် KIA နဲ့ TNN တို့ရဲ့ရံပွဲသတင်းတွေကိုပြန်ဖောက်တဲ့ချပြောရတာမလုပ်ချင်ဘူး ဗုဒ္ဓဘုကျင်ဆိုးရဲ့တက်ပြက်နေတာကိုပဲမင်းရှက်ရင်နဲ့အာရပါရပြောချင်တယ်။ဘာလို့လဲဆိုတော့အဲ့ဒီမီးပြက်ပေါ်တာဆွဲစစ်မှုထမ်းဘုံကျဲရံပွဲဖြစ်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ပြဿနာပေါင်း 16,000 ရဲ့ရင်းမြစ်ကတင်းမယ်။ဒါကြောင့်တင်းမယ်အမြစ်ပုတ်လာအောင်အတင်းလုပ်ပြီးပြောနေရတယ်။အဲ့တော့တပ်ဘူးအပြက်တို့တွေအချက်ပဲဆိုတာမျိုး။တင်းချာရှုံးကန်းကလည်းကိုရီးယားဇလန်တွဲတွေလို့လည်းအခန်းလိုက်အခန်းလိုက်ဖြစ်နေတဲ့အတွက်ပြောနေရတာကလည်းအခန်းလိုက်အခန်းလိုက်ကိုပဲပြောနေရတယ်။အဲ့တော့ဂျင်းနဲ့ PT ကွမ်းစီကိုထင်းမိတယ်ဗျ။ဒါမျိုးပြောနေရမှာလဲစောင်းဝင်အိပ်ပြောမိတာဟုတ်ဗျပြောရရင်ဖြင့်ကျွန်တော်တို့ကလည်းတမိပေါက်တယောက်ထွန်းဆိုသလိုအမျိုးထဲမှာလဲကျွန်တော်အဖိုးပြီးရင်တော့စစ်တပ်ကိုပုံကန်ချားနာတာကျွန်တော်ပဲအဖိုးကမြိုင်နယ်သားဂျပန်ဒေါ်လာရေးတပ်သားအမေကရင်းမပင်သူကျွန်တော်ကြောင့်မိသားစုခြေပြက်အနေပြက်အတိုက်ပါပြက်ခဲ့ကြအခုတော့လက်ရှိပြည်တော်မှာပြည်သူတွေဘူးနေကြတယ်လို့စိတ်ညစ်နေကြမပြောနိုင်ကြဘူးဒီလိုစိတ်ဖိစီးမှုတွေဖြစ်နေကြတယ်ကျွန်တော်တို့ပြည်သူတွေအတွက်ကျွန်တော်တို့ကပုံမှန်အတိုင်းပြုံးလို့ရည်လို့အားရစေမဲ့သတင်းစကားတွေပြောပြနေရတာလို့ဗျ။ကိုနာအာမေနိုင်ငံလွတ်မြောက်ရေးအစဉ်ရှေ့ဆက်တွေးပြောပြနေရတာလို့ပြောချင်တယ်။ဒေါ်လာရေးမှာတစ်ချိန်လုံးစိတ်ညစ်နေဖို့မလိုတာ။ကျွန်တော်တို့မှလည်းကျွန်တော်တို့အခြေအနေနဲ့ပြောရွှင်မှုအားတက်ဖို့တစ်ခုခုတော့ပြန်ရဖို့ထိုက်တန်နေမှာဟုတ်လား။ဒါကြောင့်ကျွန်တော်တို့ကပုံမှန်အတိုင်းဗိုလ်တပ်ဘူးကျင်းစိုးလို့တေယောတာတခြားဟာသားတွေကိုပဲတင်ပေးနေတာ။အခုလည်းထပ်ပြီးပြောရရင်မျိုးရိုးစာတီသွေးရထပ်ပြဖို့ program အစ်စ်မကြမခင်မှာစာတင်ထုတ်လွှင့်လို့ကျွန်တော်ဒူမလေးကြီးကပဲစာတင်ထုတ်လွှင့်လေးပဲခေါင်းစဉ်ကတော်လန်ပုံကံပြုံမေတို့အားမှန်ပဲအပတ်စက်ထုတ်လွှင့်တယ်တနိုင်ငံလုံးမှာရှိတဲ့တော်လန်ရေးကဏ္ဍအသီးသီးမှပါဝင်နေကြတဲ့အမျိုးသမီးတွေအကြောင်းမြေပြင်မှာအမျိုးသားတွေနဲ့ရင်မောင်တန်းလက်နက်ဆွဲကင်တော်လန်နေသူတွေအကြောင်းဘဝကိုရင်ပြီးပေးဆက်ပါဝင်ခဲ့ကြသူတွေပါဝင်နေကြစေပါဝင်နေကြအောင်မှန်ပဲဖြစ်တဲ့ CDM အမျိုးသမီးတွေအကြောင်းကိုယ်တိုင်မတော်လန်ပေမဲ့တော်လန်နေတဲ့သူကိုဘေးကနေပါရမီဖြည့်ပေးနေကြတဲ့အိမ်တော်ရှင်အမျိုးသမီးတွေအကြောင်းထောက်ပို့တပ်သားတွေထောက်ပို့တပ်သားဖြစ်တဲ့အမျိုးသမီးတွေအကြောင်းတဆောနဲ့အမှုပညာအားနဲ့ပါဝင်နေသူတွေတခြားနီးပညာနဲ့ပါဝင်နေသူတွေအမျိုးသမီးတွေအကြောင်းစာသီစာသီတွေကိုဆက်သွဲမေးမြန်းစကားပြောကြရင်လည်းသူတို့ဘဝဒီတိုက်ပွဲမှာဘလို့ရင်းခဲ့ကြတယ်ဆိုတာတွေဘလို့ပုံစံအနေနဲ့ပါဝင်နေကြတယ်ဆိုတာတွေပြည်သူတွေသိဖို့ထုတ်လွှင့်ပေးလိုက်မယ်ဗျ။ခေါင်းစဉ်ကတော်လန်ပုံကံပြုံမေတို့အာမန်။ဒါလည်းစောင့်မျှော်အားပေးရင်အားပေးရင်တော်လန်ဤပန်းနိုင်ထီကိုရှောက်လန်းကြအောင်ဗျ။ညီညာလက်နဲ့အစင်သာစိုက်ခါတော်လန်လမ်းစုံစစ်အာဏာရှင်အဆုံးထိတိုက်ပွဲဝင်သွားကြရအောင်ဗျ။အရေးတော့ပေါ့။အောင်လေ။
ဒီနေ့ညရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုမှာတော့ကရင်နီ၊ကယားဘာသာနဲ့တပတ်အတွင်းသတင်းတွေကိုခူးတွေကဖတ်ကြားတင်ပြပြီးသွားမှာဖြစ်ပါတယ
်။ပေါ်မဖက်စီလို့ပြည်သူ့ဘက်စီကိုညာအရှုခဲရေဒီယို NUG တနွေကူအရိကြရင်ဟိဆုထေလူပဲစီနာခရလီငုံနပါဘာမှခူးတွေနေပြန်ကလုလရီကယာယနမှာ NUG ခွင်းတတကယ်နေအငယ်ဖရချာခုနာမကွေရခိုင်ခါရှိခရယာ PIO PIE ကလီအပလမှုစီနာရောလီမိတ်ပရောဂျီတရီတရဘနီဒူတခြားတဲ့ပါအငယ်နာတပုတ်တရီအငယ်တညာနီတလူအရိကယာယနဟိဆုထေလူပဲစီပါဖရလူမီစီတပလောဂျီနီတီအငယ်ခွင်း NUG တတကယ်နေအငယ်ဖရချာခုမဘူတိကေပလောဂျီဖရချာခုဒူဦးရင်မူနာမကွေရခိုင်ခါရှိခရယာတိကေပူစီတပပူလာအငယ်ကလီPIA ဘဟုကော်မတီဖုကိုမိုးနေလစီရင်တော်အပိစနတခြားတဲ့ပအငေးလိမိတ်ပရောဂျီတရီတရဘဲနီတီအငေးအတညာနိကတလူဖုနဟိနာမှာစင်ငင်းနေတယ်အလိမြထေတညာနိတလူအမောငင်းနာခါလိစီရင်နာမှာတက်ဆိုတာတိန်နော့တို့မလာရောတခြားတဲ့ပအရှိခဲကူအစီလိမနီတီတမေအကလကလိုစီရင်နတညာလီပရိုနိကတလူဖုနဟိနာမှာ PIO PIA အပလမှုစီရင်တော်အဒီလူထေနိကတဘေဇန်နဝါရီလနေ့ရှင်နာတူငိဖွေးနာပြေအလိမြချေရှုနီတူလူနအခဲဖရလူမီစီတပ်ပလော့ဂျီနီဒီအငေခွီအန်ယူဂျီနာအဘေစနာတခြားတဲ့ပအငေတမေအကလကလိုစီအဘေစနာလေပတူရီဘေနီဒီတီကေပူအငေတမေအကလကလိုစီနလေမေပော့ဂျီတရီဒရဘေနီဒီအငေအချူနီကတူလူဖုနဟေနမာဒီလူထီနီယဒီနာဘရေတပေယားလေးစောထဘေနီဒီဖက်ဒရက်ဂလေတမတဲ့ဒီယာစီနာတခြားတဲ့ပရှုခဲကူကလေးအပလော့မှုဆိုစရာအကလကလိုစင်းလိုခရုမဲဘဲနီတဲ့အငဲတင်ညာနီပရိုနီကဲဒူလူဖုန်ဟေးနာမှာစင်ငင်းနေတယ် လင်းမြချင်းရှင်နီတူလူရင်နာမှာအထွေနီကတူပဲဒီဇင်မာလဲနီရှင်နာဆူငီရင်နအမီနီတူပဲတပိပလာဦးနီတူခါလီတဖို့ဖုန်ဟိနာမှာဖရလူမီစီတပ်ပလော့ဂျင်းနီတီအငီခွီးတပုထေလာလီရင်နာရောဒီလူထေနီကတူပဲဇန်နဝါရီလဲနီရှင်နာဒါငီရင်နာပဲ PIO PIE အပလော့မှုစီရင်နာမှာမကွေရခိုင်ဒေါ်စုခါရှိခရယာတခြားတဲ့ပါအပလော့မှုဖုန်ထအမေပလော့ချီဖရနီတီနာဒေါ်ကူတခြားတဲ့ပါအပလော့မှုစီအချပါကချေရှင်နီဒီကလီမန်ကောက်စီအပလော့မှုတကဖုန်ဟိနမစင်ငင်းနီဒီနာတရီတေကရရင်နာပဲတတကောတကဲနီဒီကရလီဖရလူမီစီအငိကလီအပလော့မှုဗျူဟာညုတည့်ရင်နေရှင်နာတျုကလီအဒူခုတဟေစီနာကလီဖူစီနာရောအမြတ်ချေတပိဟာလူမီနီဒီတေမေအကလကလိုစီနောတညာနီဒီလိုရီကျိုင်းနဟေဆူထီလူပဲစီပါတတကောတကဲနီဒီကရလီမီချူဖူစီအငိတဗျူဟာညုတည့်ရင်နေရှင်နာတျုကလီအဒူခုစီနာကလေးဖူးစီနာရောအစီကလေးအပလော့မှုလေးတူချထူချပဲနေတဲ့အငင်းအပလော့ချူပဲနေတဲ့အငီးစီနာတပရလူမင်းနေတဲ့တမဲအကလကလိုစီနော်တညာနိကတူလူဖုန်ဟေနမှာစင်ငင်းနေတဲ့အလေးမထွေကန်နေတဲ့ပဲဇန်နဝါရီလနေ့ရှင်နာစီယုံညေတညာနိတလူပွဲကူရင်နာမှာဗျူဟာအမတ်ညုတခြားတဲ့ပါအငင်းဗျူဟာအဒုခုရင်နာရောတခြားတဲ့ပါအရှိခဲရင်နာမှာအထွေကန်နေတဲ့ဟောဇနာဖုန်ထပဲလွိနာအရှိခဲကူရင်နာမှာအရှာနင်းနေတဲ့ဖုန်နာရောတခြားတဲ့ပါထီကေဖူးစီနာလေဖူစီနာမစိဖရာစီတာနီတူဖုနာဟောမာတိပိပိဗီဂျာဒူနီဒီဆပ်ပလော့ဖုနဟယ်ရီချန်နီဒီနာမနီတိုလေပိချာနီဒီတခြားတဲ့ပါအငိဟေနာမဘေမိုနီဒူတခြားတဲ့ပါအငိနာဂျာဒူဇင်ညာနီဒူတီကေဖူစီအခုဖုနထူအပလော့ချီနီဒူလူဖုနာရောစပါကခေရှင်နီဒူကလီမက်ဇီဘရိုပြာချက်အကလပ်ကလိုစီဖုနာပါအဟေကန်နီဒီနာဖရေနီတူတို KNDF ဘဟုအဒူကူစီယူကလက်ယူကလိုနီဒူဖုနာရောဘောဆူပေါ်လာ W22 ဒုက္ခရအပလော့မှုစီဖုန်ထစပါကခိရှင်နီဒူကလီမတ်စီပရိုပြာချက်စီဖုန်နာပါတမေအကလပ်ကလိုစီနုတညာကခိုင်ရင်နိကြတူလူဖုန်ဟိနမစင်ငင်းနီဒူလေတညာနီဒူလူပွဲအထူရင်နုကလီဖူစီနာရောလဝေါ်နိကြတူလူဂိစီဖုန်ထအဒီယကုနိကြတူတတရီပွေဟိနမစင်ငင်းနီဒီနာတရီတက်ကြရင်နာပဲအန်ယူဂျီခွေကူရင်နာမကော်မတီစီကော်မရှင် COA နီဒူဖုန်နာရောဘေကုကန်နီဒူဖုန်ထအနာနီရီနေရှင်နယ်ငယ်နာကူရင်နမှာမေပလော့မေချူမေရန်နီတူဖုန်နာပါငေဖရဖရဖရချောက်ခုတူဦးမှုဇော်ဦးအလေးဟိနီဒရီကာရင်နဟိဆူထီလူပဲစီပါဘေဂျန်ဝါရီလနေရှင်နယ်ဒါငေခါလီအစီလေးမေနီတူဖရလူမြေစီတဲ့ပလော့ဂျင်းနီဒီအငေခွီတီကိကလောငေဖရချောက်ခုမဘို့ဒညာလီပလိုနီတူလူမီလာရီကာပွဲကူရင်နငေဖရဖရဖရချောက်ခုတူဦးမှုဇော်ဦးရင်နာရောအဟိနီကာတူဖွေးနာပဲဘေခါလီရင်နမှာကော်မတီစီကော်မရှင်စီနူအိုအန်နီတူဖုန်နယေနာမအလုတတဟိစင်းနဘေဥကနိကြတူဖုန်ထဘေမေပလော့ဂျူရန်နီဒီဟယ်ရီဖွေနာရောဘေနိုယီဘေနီဒီဟယ်ရီစီယန်ရဲ့အဆုတ်ခဲယေနာမတာတူနီဒီဖုန်နာဟောတခြားတဲ့ပါလိပိတ်ချဘေနီဒီအငိဟေနာမဘေမေတာတေရန်နီဒီဘျူဟာကလပ်ကလိုစီငေအလုနီဒီဖုန်နငေဖက်တဖဲဖဲချခုဒူဦးမှုဆောဦးယေနာရောအဟိတာကန်နီဒီယေနာပရေနေတုတို့ဖဲချခုမပူတကွထတကွအစီဒညာကခေငိနိကတူလူဖုန်နထအနာနီရီနေရှင်နိုင်ငံအကူအညီနာမှာဘောဆိုပေါ်လာ W2 ဘဲနီဒီနာဒုက္ခရတိကိစီဖုန်ထ NUG တိကိကလောအငိဖရာချာခူမာဘူယီနာမှာမေတာတေရန်နီဒီတေမေစီပါဖုန်ထလေချစ်တလူဘဲနီဒီကေကူစီနာတေမေကုမေခာအငိအရိကြစီနုမေပလော့ချူနီဒီနာဒုက္ခရတိကိစီဖုန်နာပါငိဖရဖရတိကိကလောအငိဖရာချာခူဒူဦးမှုဇော်ဦးယီနာရောအဟိတာကန်နီဒီဖွေဟေနမှာစင်ငေနီဒီနာတရီတက်ကြယီနာပဲ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 19.89 MHz ၊ညပိုင်း၈နာရီခွဲမှာ line to 25 meter 17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားမျိုးတွေအစိုးရရဲ့စက်တော်ရင်ခရီးအချက်အလက်တွေကိုလည်းဝန်ကြီးဌာနကထုတ်ပြန်လို့ရေဒီယိုအန်ယူဂျီဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်